ပြီးခဲ့တဲ့ရက်ပိုင်းကကချင်းပြည်နယ်မြကျင်းနာချင်းထောင်အတွင်းစာနာပြကြမှာပါဝင်တဲ့လို့သတ်မှတ်ခံရတဲ့ချင်းသားရောက်19ယောက်ကိုတိုက်ပိတ်ကြပြင်ထောင်ဝင်းစားပစ္စည်းပုတ်ခွင့်လူထုခွင့်ပိတ်ထားပါတယ်။နောက်ထပ်လည်းပြစ်ဒဏ်ချမှတ်ဖို့ရှိနေပါတယ်။နောက်ပြီးတင်နာပြစ်ခတ်ပြုတ်ခွင့်ရလို့သူတေဆုံးခဲ့တဲ့ပုံမှာအချင်းဦးစည်းဌာနရရှိလူဥပဝင်ရှိဦးကိုဖမ်းဆီးစစ်ဆေးနေတယ်လို့လည်းပြောပါတယ်။ဒီသတင်းရန်ကုန်ကပေးဖို့လာတာကိုနန်းလောင်ကပြောပြမှာပါ။
မြန်မာနစ်ဆန်တရက်နေ့စစ်ကောင်စီလူငင်းချန်တာခွင်ဟာညတာမှုမရှိဘူးဆိုပြီးညကြီးနာအကျဉ်းတော်မှာရှိတဲ့အကျဉ်းသားတွေကဧပြီလ18ရက်နေ့လယ်ပိုင်းကဆက်လို့ထောင်ထဲဆန္ဒပြခဲ့ကြတာပါညနေပိုင်းမှာတော့အာဏာပိုင်တွေကပြစ်ခတ်နေနေတာကြောင့်ကနအူးမှာအကျဉ်းသား၄ဦးသေဆုံးခဲ့ပါတယ်နောက်ပိုင်းမှာနောက်ထပ်အကျဉ်းသား၃ဦးဆေးကုသမှုခံယူနေစီမှာထပ်မံသေဆုံးခဲ့ရပါတယ်ဒီဖြစ်စဉ်ဖြစ်ပြီးတဲ့နောက်မှာအခုလိုထောင်စုပမှုကြီးအစ်စ်နဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးလှုပ်ဆောင်နေတယ်လို့ထောင်နဲ့နီးစပ်သူတို့ကပြောပါတယ်။စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးရမှာဆန္ဒပြမှုဖြစ်စဉ်အတွင်းပါဝင်တယ်လို့သတ်မှတ်ခံရတဲ့အချင်းသား16ယောက်ကိုတိုက်ပိတ်တာအပြင်ထောင်ဝင်စားပစ္စည်းပို့ခွင့်လူတွေ့ခွင့်ပိတ်ပင်လိုက်တယ်လို့နိုင်ငံရေးအချင်းသားများကိုရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ်။
ကျွန်တော်ဒီပုံမှန်လေးမှာ90 developer ဆိုတော့မတိရအောင်ပေါ့နော်19ဦးတော့ကျွန်တော် confine လုပ်နိုင်တယ်အဲ့ဒီမှာ90 developer လည်းတော့မတိရအောင်ယူဆောင်မှုမျိုးကဘယ်လိုရည်ယူမယ်ဆိုတော့ကျွန်တော်အခုချိန်ဒီတော့မတိရတယ်ဘယ်ပိတ်ခံတာဖြစ်တဲ့အတွက်ထောင်လေးရဲ့သဘောတရားမှာတော့ဆန္ဒပြမှုပဲဖြစ်ဖြစ်ထိကျုံမှုဖြစ်ဖြစ်အဲ့ဒီရနောက်ဆက်တော့ပါဝင်တဲ့လူယူဆရတဲ့လူတွေကိုထောင်ပြောင်းရွှေ့ရတဲ့ကျွန်တော်တို့ဆက်လို့ပြစ်တယ်အနည်းဆုံး6လချမှတ်တော့ရှိတယ်ပေါ့နော်ဒါပေမဲ့ဒီ19ဦးကိုတော့ဘာလို့ဆက်လို့မလဲဆိုတော့ကျွန်တော်တည်စိတ်မတိရတယ်ဘူးပ
ြအပြစ်ကခံရလို့ပွဲချင်းပြီးတေးဆုံးခဲ့သူ၄ဦးထဲမှာ2ဦးကနိုင်ငံရေးအကျဉ်းသားဖြစ်ပြီးကျန်တဲ့ဦးကတော့ရာဇဝတ်အကျဉ်းသား2ဦးပါ။တေးဆုံးသူနိုင်ငံရေးအကျဉ်းသား2ဦးကတော့ကိုအောင်နိုင်ထွန်း၊ကိုကျော်စိုးဝင်းတို့ဖြစ်ပါတယ်။သူတို့ဟာပုံမှန်905ကကြီးလက်နက်အမှု16စာလုံးအကျဉ်းဖက်ပုံမှန်54ရုပ်နဲ့အကျဉ်းချခံထားတာဖြစ်ပါတယ်။ကျန်ရာဇဝတ်အကျဉ်းသား2ဦးကတော့ဦးထွန်းဝင်းနဲ့ဦးညွန့်ထေးတို့ဖြစ်ပါတယ်။သူတို့တွေကိုပြစ်ခဲ့တဲ့ April 27ရက်နေ့မှာတရားခဲ့ပါတယ်။ပြစ်ခတ်မှုကြောင့်ဒဏ်ရာရပြီးတော့ဆေးကုသမှုခံယူနေစီမှာတေဆုံးသွားသူတို့လည်းရှိပါသေးတယ်။သူ့နာမည်ကတော့ရိန်းဘွန်ဖြစ်ပါတယ်။ဒီပြစ်ခတ်မှုမှာအကျဉ်းသားအယောက်30နီးပါးထိခိုက်ဒဏ်ရာရတာမျိုးဖြစ်နိုင်တယ်လို့နိုင်ငံရေးအကျဉ်းသားတွေကကူညီနေသူတွေကပြောပါတယ်။ပြစ်ခတ်မှုကြောင့်9ဦးထက်မနည်းအတွင်းလူနာအနေနဲ့ဆေးကုသမှုခံယူနေရပါတယ်။ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဆေးကုသမှုအခြေအနေအသေးစိတ်မသိရတာကြောင့်စိတ်ပူရမယ့်အနေအထားဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကိုရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ်။
ဆေးဝါးကုသမှုခံယူနေရတယ်အကျဉ်းသား9ယောက်ပေါ့နော်19ဘလောက်ပါဝင်ဆိုတော့ကျွန်တော်တို့အတိမပြုတ်နိုင်ပါဘူး9ဦးကတော့အခုချိန်ကြီးတော့အကျဉ်းထောင်ရဲ့အကျဉ်းထောင်တွေကိုပြန်လဲပို့ဆောင်ခြင်းတော့မရှိဘူးပြအဲ့တော့သူတွေပါဆက်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ဆက်ပြီးမှဖော်ထုတ်နိုင်မှုစူးစမ်းနေစေဖြစ်ပါလိမ့်ရဲ့အဲ့ဒီ9ဦးကတော့ပြန်မြောက်ပြရတယ်တခုတော့ကျွန်တော်တို့အတိပြောလို့ရတယ်ပေါ့နော
်နာမည်မဖော်လို့သူအကျဉ်းထောင်နဲ့နေဆက်သူတို့ရဲ့အဆိုအရပြစ်ချီတာဆေးရုံမှာဆေးဝါးကုသနေသူတွေမှာဘိုက်မှာကြည်ချက်ထီရတွေခြေထောက်တွေမှာကြည်ချက်ထီသူတွေဖြစ်ပြီးလက်ရှိချိန်ဤဆေးရုံမှာပဲရှိနေသေးတယ်လို့ပြောပါတယ်ဆစချင်းဖြစ်ချိန်မှာမြကျီနာဆေးရုံကို၈ဦးထက်မနည်းရောက်လာခဲ့တာဖြစ်ပြီးမြကျီနာဆေးရုံမရောက်လာခင်မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကနဦးခေါ်ယူခဲ့တယ်လို့သူတို့ကပြောပါတယ်နောက်ပိုင်းမှသာမြကျီနာဆေးရုံကိုရောက်လာတာဖြစ်ပါတယ်ဆေးရုံရောက်လာတဲ့သူတွေထဲနှစ်ဦးကတော့တက်တာလာလို့အချင်းထောင်ကိုပြန်ခေါ်သွားတယ်လို့သူတို့ကပြောပါတယ်ဒီစုပမှုဖြစ်စဉ်မှာကြည်အစ်စ်နဲ့ပြည်ခွင့်နဲ့အတွက်လဲထောင်ဝန်ထမ်းရှိဦးထက်မနည်းကိုဖန်စီစစ်စင်မှုတွေလုပ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကိုရဲ့တာဝန်ခံကိုတိုက်ထွန်းကပြောပါတယ
်။ကြည်နာကျင်းတော်ထောင်ပိုင်းလေးပြောထောင်စရာဝင်နေဝင်နေ၅ဦးလောက်ဖန်စီထင်းထင်းခံထားရတာရှိရပြ။အခုဆောင်တော့အဲ့ဒီမြကြည်နာကျင်းထောင်တွင်မှာဆက်ဖက်ဖြိုခွင်းမှုဒီလောက်ဦးဆောင်နေဆိုတော့ထောင်ပိုင်းလေးကိုအဲ့ဒီခေါင်းစဉ်ပေါ့နော်ပြီးတော့ကျတော့ကျန်တဲ့ထောင်စည်းုံဝင်နေနေထောင်စရာဝင်နေဝင်နေနေရတယ်ပူပေါင်းပါဝင်နေဆိုတော့အကြောင်းပြချက်ပေါ့အဲ့ဒီမှာလူဝင်စေဆုံးမှုဖြစ်အောင်ဒီဖြိုခွင်းရဆိုတော့အကြောင်းပြချက်တွေနဲ့တော့ဒါကလေးဦးဖန်စီခံထားတယ်လို့သိရတယ်ဗျဒီစေဆုံးမှုဖြစ်အောင်ဒီပုံမှာဖြိုခွင်းတဲ့အခါမှာဦးဆောင်ခဲ့တဲ့သူဖိခတ်ခဲ့တဲ့သူပါဝင်ခဲ့တဲ့သူတွေကိုစစ်ကောင်စီနေနေတော့အရေးယူပြရဆိုပုံစံတော့ဖန်ထားတော့ကျွန်တော်တို့တွေ့ရတယ်ဗျဒါကလည်းစစ်တပ်နဲ့ရေကသူတို့ရဲ့ကျူးလွန်မှုတွေကိုသူတို့ထက်ယာလူနိုင်ငံအဆင့်အားဖြစ်လေပေါ့နော်ပြည်ထောင်စုမှာအနိုင်ဆုံးဖြစ်တဲ့အကျိုးစီးဝန်ထမ်းတွေပေါ်မှာပုံချရလို့တော့ကျွန်တော်တို့ကခဏဦးတော့ပြတ်ထားတယ်ဗျ
ဒီလူတွေကိုစစ်ဆေးမှုတွေနဲ့ပတ်သက်လို့ဘယ်ပုံမှတက်ပြီးတော့အရေးယူမလဲမသိရသေးပေမဲ့လက်ရှိမှာဒီလူတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြောပါတယ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကအကျဉ်းသားများခေါ်ယူစစ်ဆေးပြီးတဲ့နောက်အကျဉ်းဦးစီးဌာနကဝန်ထမ်းတွေကိုအခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့နာမည်မဖော်လို့တဲ့အကျဉ်းထောင်နဲ့နေဆက်သူတို့ကလည်းအတည်ပြုပြောဆိုပါတယ် ဧပြီ18ရက်မြန်မာနိုင်ငံတရနေ့မှာစစ်ကောင်စီရဲ့လူငင်းခွင်းနဲ့မြစ်ကြီးနာအကျဉ်းဆောင်ကနေအကျဉ်းသား42ဦးကိုပြန်လုခဲ့တာမှာတကယ်ရဲ့အကျဉ်းသား3ဦးသာပါဝင်ပါတယ်။အဲ့ဒီအထက်မှာကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC အကြံပေးပုဂ္ဂိုလ်တိခါရောရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ပါဝင်ပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ကတော့ပြန်လုပြီးတော့24နိုင်မပြည့်ခင်မှာပဲစစ်ကောင်စီတပ်ကပြန်လည်ဖမ်းဆီးသွားခဲ့တာပါ။ညဉ့်ဆိုင်ရဲ့အတွက်ပါဝင်ဖို့ပြန်လည်ခွယူစကားပြောတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့ဒီကနေ့အထိတော့ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူး။